ကိုတယောက်ရှင်ပကန်းဒေတာကိုကမ္ဘာအမွေနှစ်စီးရင်ဝင်အဖြစ်တင်သွင်းနေတဲ့အချိန်မှာပေါ့နော်ဒီပကန်းအမွေနှစ်စီမံခန့်ခွဲရေးကော်မတီရဲ့စီမံခန့်ခွဲမှုမူဝါဒတွေနဲ့ပတ်သက်ပြီးတော့ဒီမြန်မာနိုင်ငံရှေ့ရောက်သူတည်တနာအတင်းအနေဒီကြေညာချက်ထုတ်ရတဲ့အဓိကအကြောင်းရင်းလေးကိုအရင်ပြောပြပေးပါရှင်
ကံဒေတာကိုကမ္ဘာ့ဝန်ကြီးဝန်ဖို့အတွက်ဒီစီမံခန့်ခွဲရေးကော်မတီကပြည်တွင်းတည်ဆဲဥပဒေပါပြဋ္ဌာန်းချက်တွေအတိုင်းလှုပ်ဆောင်မှုအားနည်းတာလိုင်းနာမှုမရှိတာကိုတွေ့တယ်။နံပါတ်1ကကျွန်တော်ဒီ UNESCO တင်တဲ့အခါမှာဒီမန်နေဂျမန့်ပလန်ရှိပါတော့အဲ့ဒါကကျွန်တော်ကနိုင်ငံတော်အစိုးရကိုယ်တိုင်ဒီစီမံခန့်ခွဲမှုနီးနာတွေအတိုင်းလှုပ်ပါမယ်လို့ဆိုဂရီကိုခံပြီးလက်မှတ်ထိုးပြီးသားအဲ့တော့
အဲ့မန်နေဂျမန့်ပလန်အတိုင်းမလုပ်တာတွေအတွက်ကျွန်တော်တို့ကဒီနေ့ဥပဒေပြဋ္ဌာန်းချက်ပါဥပဒေတွေကိုသူတို့ချိုးဖောက်တယ်။နိုင်ငံတကာကွန်ဖရင့်ရှင်းတွေချိုးဖောက်တယ်ဆိုပြီးတော့ကျွန်တော်တို့ကသူတို့ဒီဥပဒေအကြောင်းအရာဖြည့်ရှင်းမယ်ဆိုပြီးတော့စာထုတ်တာပါ။ဟုတ်ကဲ့ရှင်။အဲ့တော့ချိုးဖောက်တယ်ဆိုတာမျိုးကဘယ်လိုဟာမျိုးလဲရှင်။ဥပမာများပြောပြလို့ရမလားရှင်။ဟုတ်ကဲ့ပြ
ြင်မှုထိခိုက်တယ်အဲ့တော့ကျွန်တော်1998ယဉ်ကျေးမှုအမွေနဲ့ဒေတာများကာကွယ်ထိန်းသိမ်းဥပဒေအရဒါတွေကအကျုံးမဝင်ဘူးလို့ကျွန်တော်တို့ကထောက်ပြတယ်ပေါ့နော်ထောက်ပြတော့သူတို့အဲ့စီမံကိန်းတွေကိုရက်လိုက်တယ်အဲ့တုန်းကရက်လိုက်တယ်ရက်လိုက်ပြီးမဲ့ရက်လိုက်တဲ့အကြောင်းကိုသူတို့တောင်းရှိရလူတွေကတည်ဝင်ထုတ်ပြန်ခြင်းမရှိဘူးသူတို့ကသူတို့တိတိကျကျစိတ်ပဲရက်လိုက်တယ်ဒါပေမဲ့ဘာဖြစ်လဲဆိုတော့ကျွန်တော်တို့ကရက်လိုက်အောင်လည်းမပြီးဘူးအဲ့ဒီရှင်းအောင်မြင်ဝင်ပြတ်သွားတဲ့ဟာမျိုးဆိုရင်မူလအတိုင်းပြန်လုပ်ရမယ်ဆိုတော့ကျွန်တော်1998ခုနှစ်ဒီရင်းချင်းမှုအမွေနဲ့ဒေတာများကာကွယ်ထိန်းသိမ်းဥပဒေမှာပါတယ်အဲ့တော့အဲ့ဥပဒေအတိုင်းဆိုရင်ဒီရှင်းအောင်ညီမနာတွင်ပြင်းကိုငကူမူလတ်လိုက်ရတိုင်းပြန်လောက်ရမယ်ဆိုတော့ကျွန်တော်တို့ကအချက်ဥပဒေမှာပါတယ်ပါတော့သူတို့ကအဲ့ဒါကိုထပ်မလုပ်ဖ ೇನೆ အခုလူလုံးကုန်းတွေကိုဘာလုပ်လဲဆိုတော့ညီရီပြူကြမှာကြောက်လို့သူတို့မင်းနဲ့သူကုန်းမှာသူတို့ပုံတတိုင်းအသေးလေးပေါ့အဲ့လိုမျိုးကြီးပတ်ထားတယ်ပေါ့အဲ့အဲ့လိုမျိုးဆောက်လုပ်ရေးလုပ်ငန်းတွေလုပ်တာကဒါဒီစဲဥပဒေပါပြဋ္ဌာန်းချက်တွေနဲ့မညီဘူးပေါ့ဆန့်ကျင်နေတယ်ဆိုတော့ကျွန်တော်တို့ကထောက်ပြတာ
ဟုတ်ကဲ့ပါရှင်ဒီပကံဒေတာကိုကမ္ဘာအမွေအနှစ်စည်းရင်းဝင်အောင်စ조사နေတဲ့ကိစ္စတွေမှာကမ္ဘာအမွေအနှစ်စည်းရင်းဝင်ဖို့အန်ဒီရဲ့ရှိနေတဲ့အချက်တွေထဲမှာခုနပြောတဲ့လူလုံးကုန်းတွေအပြင်တခြားဘလို့အချက်တွေများပါနေသေးပါလဲရှင်
ကိုယ်ပြချက်မရှိပဲစောက်တဲ့ဟိုတယ်တွေရှိတယ်တကယ်တမ်းပြောရရင်တော့ပကံစည်းကမ္ဘာအမွေအနှစ်စည်းရင်းကိုတင်ထားတဲ့အမွေအနှစ်တစ်ခုပေါ့ကမ္ဘာအမွေအနှစ်တင်ဖို့ဆိုရင်ကျွန်တော်တို့ကနိုင်ငံတော်အဆင့်ကာကွယ်ထိန်းသိမ်းစောင့်ရှောက်ခံရတဲ့အမွေအနှစ်တစ်ခုဖြစ်ရမယ်ဆိုတော့ UNESCO ရဲ့ပြဋ္ဌာန်းချက်ရှိတယ်အဲ့တော့ဒီနိုင်ငံတော်အဆင့်ကာကွယ်စောင့်ရှောက်ခံထားတဲ့အမွေအနှစ်စည်းရင်းဝင်ကိုကျွန်တော်တို့ကထိန်းသိမ်းရေးတွေလုပ်ဖို့ဆိုရင်နိုင်ငံတော်အဆင့်ပြဋ္ဌာန်းထားတဲ့ဒီတည်သက်ဥပဒေပေါ့အထူးဥပဒေရှိတယ်နိုင်ငံတော်အဆင့်အမွေအနှစ်တွေကိုစောင့်ရှောက်တဲ့နေရာမှာလုပ်တဲ့ကိန်းနဲ့လုံးပိုင်ခွင့်ဥပဒေကြီးအရပဲလုံးလုံးရမယ်ဒါပေမဲ့လက်ရှိမှာပကံမွေနစ်ဒေတာစီမံခန့်ခွဲကော်မတီကနိုင်ငံတော်အဆင့်ပြဋ္ဌာန်းထားတဲ့အထူးဥပဒေကိုမလိုက်နာပဲနဲ့သူတို့ကဒီစီမံခန့်ခွဲမှုဥပဒေကြီးအရပဲသူတို့လုံနေတယ်ပေါ့အဲဒါမျိုးတွေကကျတော့ဥပဒေကိုလည်းလိမ့်လို့ရှိသွားကြတယ်ပေါ့နော်အခုလာမယ့် September မှာ ICOMOS ပေါ့နော်နိုင်ငံတကာအဖွဲ့အစည်းကပညာရှင်ကကမ္ဘာမွေနစ်ဝင်ဖို့အတွက်လာပြီးစစ်ဆေးလို့အဲ့လိုလုပ်ငန်းတွေတွေ့တယ်ဆိုရင်ဒါကဆောင်းမန်နေဂျ်မန့်စီမံခန့်ခွဲမှု policy နဲ့မကြိုက်ဘူးဆိုပြီးတော့သူကသူမှတ်သွားပြီသူက UNESCO report တင်လိုက်ကမ္ဘာမွေနေ့ဖြစ်ဟိုရွှေ့ဆိုင်ခံရတယ်ပေါ့နောက်နှစ်နှစ်ပြန်စူးစမ်းပါဆိုတဲ့အနေအထားမျိုးထိဖြစ်သွားနိုင်တယ်အဲ့တော့လူလုံးကုန်းနေမှာဟိုတယ်ကိစ္စတွေကိုလည်းစီမံခန့်ခွဲကုန်ပြန်နိုင်နိုင်နေမကြိုက်ဘူးပေါ့အဲ့ဒါတွေကနိုင်ငံအတွက်တိတ်ခါကြရစီဖို့ဖြစ်လာနိုင်တယ်ပေါ့နော
်အဲ့တော့ပကံဟာကမ္ဘာအမွေနေ့စည်းရင်ဝင်သွားပြီဆိုရင်နိုင်ငံနဲ့လူမျိုးအတွက်ဘလို့အကျိုးကျေးဇူးတွေဘလို့အကျိုးသက်ရောက်မှုတွေများရှိနိုင်မလဲရှင
်နံပါတ်1ကတော့လုံလုံမှုပေါ့နော် UNESCO ကသူက Geneva Convention ကိုလက်မှတ်ထိုးထားတဲ့အတွက်ဒီကမ္ဘာအမွေဝင်သွားတဲ့နေရာဒေသအတွင်းမှာသူကစစ်မဲ့ဆုံးဖြစ်ကမ္ဘာစတိမဲ့ပြုပြီးကြောင်ညာထားတယ်ဒါကျွန်တော်တို့ကတတိယကမ္ဘာစစ်လူမျိုးပဲဖြစ်ဖြစ်မြန်မာနိုင်ငံနဲ့တခြားနိုင်ငံတခုစစ်ဖြစ်ခဲ့ဆိုရင်တော့ကမ္ဘာအမွေနေရာဒေသကိုကျွန်တော်တို့ကစစ်မဲ့ဆုံးဖြစ်ကြီးတဲ့ကြောင့်ကြောက်ခွင့်မရှိဘူးပေါ့နော်ဒါကတော့ကျွန်တော်တို့ကလုံလုံမှုအပိုင်းပေါ့အော်နောက်စီးပွားရေးအခွင့်အလမ်းအနေနဲ့ကျတော့ကျွန်တော်တူရစင်တွေပို့ကောင်းလာကမ္ဘာအမွေနေ့စီးဝင်းနေဆိုကြတဲ့ဒီရေကြီးမှုဒေတာမှာတခုခုထူးခြားတဲ့ဝိသေသလက္ခဏာတခုခုရှိကိုရှိလို့ဆိုရဲဟာမျိုးကမ္ဘာသူကမ္ဘာသားတွေအားလုံးကသဘောပေါက်ကြတယ်အဲ့တော့တူရစင်အင်ကမ်းပေါ့အဓိကတော့ပေါ့နောက်ဆုံးတစ်ချက်ကတော့ပါဆိုကျွန်တော်ကနီးပညာအကူအညီငွေကြေးအကူအညီပေါ့ခုဆိုရင်ကိုပကံကွာ UNESCO ကကမ္ဘာအမွေနေ့စီးတင်ပြီဆိုတာနဲ့သူတို့ဒီနီးပညာအထောက်အပံ့တွေပါတယ်ပေးနေပြီပေါ့နော်အနန္နာဖျားကြီးကို ESN ပြင်တယ်တရုတ်ကတပိညုဖျားကြီးကိုပြင်ပေးတယ်အီတလီဆိုရင်ဒေါ့ရှော့ဒီကျွန်တော် 3D VR ရိုက်တဲ့စနစ်တရားအစားသူတို့လာလုပ်ပြီးတယ်ပေါ့နော်ဒါတွေကကျွန်တော်တို့ကကမ္ဘာအမွေအနှစ်စဉ်ဝင်တော်မူနေပြီးကြားလာတဲ့ကောင်းကျိုးတွေပေါ့နော
်ဟုတ်ကဲ့ရှင်အဲ့တော့တကယ်လို့များပေါ့နော်အခုလိုမျိုးဒီစီမံခန့်ခွဲရေးကော်မတီကဥပဒေနဲ့အညီမလုတ်တဲ့အတွက်နောက်ဘယ်နှစ်တန်းဒီစူးစမ်းပါအောင်ဆိုတာမျိုးဖြစ်လာမယ်ဆိုရင်ရော ဒီနိုင်ငံနဲ့လူမျိုးအတွက်ဘယ်လောက်ထိခိုက်နစ်နာသွားမလဲရှင
်မြန်မာနိုင်ငံ UNESCO ရဲ့ကျွန်တော် member ကိုဝင်တာ1949လောက်ပြောင်းဝင်တယ်ဒါပေမဲ့ဒီကမ္ဘာ့အမွေအနှစ် convention ကိုလက်မှတ်ထိုးတာ1994မှာလက်မှတ်ထိုးတယ်အဲ့တော့မြန်မာနိုင်ငံအစိုးရကကျွန်တော်တို့ကဒီ UNESCO convention ကိုသဘောတူညီလိုက်နာပါမယ်လို့အဖွဲ့ဝင်နိုင်ငံအဖြစ်နဲ့သဘောတူညီမှုလက်မှတ်ရေးထိုးထားတာတခြားပေါ့နော်အဲ့တော့ဒီကမ္ဘာ့အမွေအနှစ်စည်းမျဉ်းပကံကိုတင်ပြီဆိုရင်နိုင်ငံတော်အစိုးရကိုယ်တိုင်ကကျွန်တော်တို့ဒီစည်းမျဉ်းလေးအတိုင်းလုပ်ပါမယ်ဒီဥပဒေအတိုင်းစီမံကုတ်ခဲပါမယ်ဆိုဂရီကိုပြုပြီးတော့မှ UNESCO လက်မှတ်ထိုးတာအဲ့တော့နိုင်ငံတကာ convention တွေကိုပဲအစိုးရတက်တဲ့နိုင်ငံတကာ convention agreement တွေကိုလိုက်နာရမယ်အဲ့ဒါကိုမလိုက်နာဘူးအဲ့တော့ဒါနိုင်ငံတော်ရဲ့ဂရီကုတ်ကိုဖောက်ဖျက်ရင်ဒါနိုင်ငံသိခါကြတာ။နိုင်ငံတကာမှာမြန်မာနိုင်ငံအစိုးရဒီဟာတွေဂရီကုတ်တွေမလိုက်နိုင်ဘူးဆိုတော့ image လိုဖြစ်သွားရင်ဒီလိုကိုသိခါကြမှုအတွက်ဘယ်အဖွဲ့အစည်းဘယ်သူကတောင်းယူမှာလဲလို့ကျွန်တော်တို့ကဒါကြောင့်မေးခွန်းထုတ်တာပေါ့နော်
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ရှင်ကိုသိအောင်